နဲ့ဖုန်းနဲ့ပဲဖြစ်ဖြစ်ကွန်ပျူတာနဲ့ပဲဖြစ်ဖြစ် Wi-Fi ကိုသုံးနေမှာပါဗျာ
သုံးတာပေါ့အများဖြင့်ဖုန်းနဲ့အင်တာနက်ကိုသုံးတယ်ဆိုရင်ကိုယ့်ဖုန်းရဲ့တလားစွာ data သုံးလို့ရတဲ့ပမာဏကိုထိတာဖို့အတွက်ဒီ Wi-Fi ရတဲ့နေရာတိုင်းမှာ Wi-Fi နဲ့ပဲသုံးတာများတာပဲဘာဖြစ်လို့လဲရှင
်အော်ဒီလိုပါ Wi-Fi သုံးတဲ့လူတွေအတွက်ကိုယ့်ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကိုမတမာတူတူက Wi-Fi ဆက်သွယ်ချက်ကနေတဆင့်ခိုးဝင်လို့ရတဲ့အားနည်းချက်တခုရှိတယ်ဆိုတာပြီးခဲ့တဲ့ပတ်ကပဲသတင်းတွေထွက်လာလို့လေ
အော်အဲ့ဒါကြားလိုက်တယ်ရှင် Crack Attack ဆိုတာလေ Belgium ကသူ့တွေတင်နှစ်ဦးစပစ်ပြီးတော့ထုတ်ရေးလိုက်တာနဲ့အင်တာနက်ဆက်သွယ်ရေးလောကမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့တာပဲ
ဟုတ်တယ်ဗျ Belgium နိုင်ငံ KU Leuven တက္ကသိုလ်ကသူ့တွေတီတွေဖြစ်တဲ့ Matthias and Hof နဲ့ Frank Pearson တို့က Wi-Fi အင်တာနက်ဆက်သွယ်ရေးမှာလုံလုံလေးပဲအားနည်းချက်ရှိနေတာကိုတွေ့ခဲ့ကြတာ Crack ဆိုတာကတော့ Key Reinstallation Attack ဆိုတာရဲ့အတူကောက်စာလုံးပါပဲပြောရရင်တော့ Wi-Fi ဆက်သွယ်ရေးတွေမှာရှိနေတဲ့လုံလုံလေးပဲအားနည်းချက်တခုကိုထက်ကားလို့တည်ကြတဲ့မတမာသူတူကဒီ crack နီလန်းကိုသုံးပြီးတော့ကိုယ့်ရဲ့ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကအချက်လက်တွေကိုခိုးယူလို့ရတဲ့သဘောပေါ့
ဒါကအတော်အန္တရာယ်ကြီးတာပဲကိုကျော်သိကြီးကိုယ့်ရဲ့ဖုန်းထဲမှာပဲဖြစ်ဖြစ်ကွန်ပျူတာထဲမှာပဲဖြစ်ဖြစ်ဘဏ်နဲ့ဆိုင်တဲ့အချက်လက်တွေ credit card နဲ့ဆိုင်တဲ့အချက်လက်တွေ password တွေနောက်ချက်တင်မှာပြောထားတာတွေ email တွေဓာတ်ပုံတွေစရဲ့အရေးကြီးတဲ့ပုဂ္ဂိုလ်ရေးအချက်လက်တွေကရှိနေတာလေဖုန်းတွေကွန်ပျူတာတွေတဲကို Wi-Fi ကတစ်ဆင့်ခိုးဝင်လို့ရပြီဆိုမှတော့အဲ့ဒီအချက်လက်တွေအကုန်လုံးကိုခိုးယူလို့ရပြီပေါ့အ
ဲ့ဒီလိုကိုယ့်ရဲ့အချက်လက်တွေကိုခိုးယူလို့ရရုံနဲ့မဟုတ်သေးဘူးဗျကိုယ့်ရဲ့ဖုန်းတို့ကွန်ပျူတာတို့ကို Android ပေးနိုင်တဲ့ malware တို့ ransomware တို့စတဲ့မကောင်းဆိုးရွား software တွေကိုထည့်လိုက်ပြီးပိုပြီးဒုက္ခပေးနိုင်တယ်ဒါကြောင့်လဲ Internet နည်းပညာလောကကြီးတစ်ခုလုံးအတော်လေးထိတ်လန့်ပြီးလိုအပ်တဲ့သတင်းအချက်လက်တွေအကောက်အွယ်တွေချက်ချင်းလို့ထုတ်ပေးခဲ့ကြတာပဲ Wi-Fi ချိတ်လို့ရတဲ့ဘယ်လိုမျိုးတကူရေတုံးအိမ်တုံးပစ္စည်းမဆိုဒီအားနည်းချက်ရှိနေနိုင်တာမလားမြန်မာရှင်တွေပြောရဆိုရင်ချင်းလက်ရှိတကမ္ဘာလုံးမှာသုံးနေကြတဲ့ Operating System OS တွေအားလုံးမှာဒီ Android ရှိနေတယ်လို့ဆိုတယ် Linux OS ကိုသုံးတဲ့ပစ္စည်းတွေနဲ့ Android OS version 6.0 ဒါမှမဟုတ်ဒီတဲ့မြင့်တဲ့ version ကိုသုံးတဲ့ပစ္စည်းတွေအထူးသဖြင့် Android ရှိတယ်လို့ဆိုကြကြဒီအချက်အရဆိုရင်Android OS သုံးတဲ့ဖုန်းနဲ့ကွန်ပျူတာ40ရာခိုင်နှုန်းကျော်အတွက် Android ရှိတဲ့သဘောပဲ
။တင်းတွေထဲမှာတွေးလိုက်တော့ကတော့ Microsoft ကချက်ချင်းနဲ့သူ့ရဲ့ Windows OS သုံးပစ္စည်းတွေအတွက်လုံခြုံရေးပိုင်းအသင့်မြင့်မှု update ထုတ်ပေးခဲ့ပါတယ်။နောက်ဒီ Apple ကုမ္ပဏီကလည်းသူတို့ထုတ်တဲ့ပစ္စည်းတွေအားလုံးမှာဒီအားနည်းချက်ကိုပြင်ဆင်ထားပြီးဖြစ်ပြီးတော့နောက်တင်းပတ်အနည်းငယ်အတွင်းမှာအားလုံးအတွက် update ထုတ်ပေးမယ်လို့ပြောထားပါတယ်။ဒါပြင်ဖြစ်နိုင်တဲ့အချိန်တိုင်းမှာ Ethernet cable ကိုသုံးပြီး Internet ကိုချိတ်ဆက်သုံးဆွဲဖို့အကြံပေးကြတာတွေကိုလည်းတွေ့လိုက်တယ်လေမလိုအပ်တဲ့အချိန်မှာ Wi-Fi ကိုချိတ်မထားဘဲနဲ့ပိတ်ပစ်ထားဖို့အကြံပေးထားတာမျိုးကိုလည်းသတိထားမိလိုက်တယ်ရှင်ပြီးတော့ဒီ mobile phone လို့ပစ္စည်းတွေကို update လုပ်တာကလည်းလူတိုင်းအဆင်ပြေပြေလုပ်နိုင်ကြတာမဟုတ်တော့အဲ့ဒီလိုအကြံမျိုးကလည်းအသုံးဝင်တန်ကောင်းပါရဲ့လေ
Wi-Fi နည်းပညာဆိုင်ရာကုမ္ပဏီဂျာပေါင်းများစွာကိုကူစားပြုတဲ့ Wi-Fi Alliance ဆိုတဲ့အဖွဲ့ကတော့ Core Software ကိုအသေးလုပ်လိုက်ုံနဲ့ Android ကိုဖြည့်ဆည်းနိုင်တယ်လို့ပြောပါတယ်။သူတို့အဖွဲ့ဝင်ကုမ္ပဏီတွေကလည်းသုံးဆွဲသူတွေအတွက် Security Update တွေဖြစ်နိုင်တဲ့အမြန်ဆုံးထုတ်ပေးဖို့အကြံပေးတိုက်တွန်းခဲ့ပါတယ်။ကုမ္ပဏီများစုကလည်းအဲဒီလို Update တွေချက်ချင်းလို့ထုတ်ပေးခဲ့ကြတာပါပဲ
။ဒါကြောင့်လည်းဒီ Crack တိုက်ခိုက်မှုခံရနိုင်တယ်ဆိုတာသူတေတီကြီးပြောခဲ့ပေမယ့်တကယ်တမ်းကြီးကြီးမားမားတိုက်ခိုက်ခံရတဲ့ပြည်မျိုးတွေမထွက်ခဲ့တာထင်ပါရဲ့။ကံကောင်းတယ်လို့ဆိုရမှာပဲကိုကျော်သိန်းကြီး
။ Crash ကိုစပြီးပေါ်ထုတ်ခဲ့တဲ့သူတေတီနှစ်ဦးတည်းကတဦးဖြစ်တဲ့ Van Hook ကတော့ Crash နီလန်းကိုတုံးပြီးတိုက်ခိုက်ခံရဖို့ဘယ်လောက်တောင်အားနည်းချက်ရှိနေတယ်ဆိုတာကိုတက်တည်ကြခဲ့ပါလေ။ဒါပေမဲ့လည်းဒီနီလန်းနဲ့တိုက်ခိုက်တာမျိုးတွေတကယ်တမ်းရှိနေသလားဆိုတာကိုတော့သူ့အနေနဲ့စမ်းသပ်နိုင်တဲ့အနေအထားမရှိဘူးလို့သူ့ရဲ့ website မှာသတိပေးထားပါသေးတယ်။
ဘယ်လိုပဲဖြစ်ဖြစ် Wi-Fi သုံးသူတွေအနေနဲ့တတိဆိုတာပိုရမရှိရအောင်ကြိုတင်ကာကွယ်ထားတာတော့အကောင်းဆုံးပါပဲကိုယ့်ရဲ့ smartphone tablet နဲ့ laptop computer တွေက OS တွေအတွက် update တွေရပြီဆိုတာနဲ့ချက်ချင်းလုံးတင်ပါတယ်ဖြစ်နိုင်မယ်ဆိုရင် Wi-Fi ချိတ်ပေးတဲ့ကိုယ့် internet router ရဲ့ firmware ကို update လုပ်ဖို့လည်းအကြံပေးထားကြပါတယ်
ဒ ီခေတ်မှာကနေရာတကာအင်တာနက်ဖြစ်နေတယ်လို့ Wi-Fi ကိုအသုံးပြုတာကလည်းတိတ်ကိုကျေပြန့်လာနေတာဆိုတော့အခုလိုတိုက်ခိုက်ခံရနိုင်တဲ့ Android မျိုးကိုအထူးပဲသတိထားတင်ပါတယ်။ Mobile Phone, Tablet နဲ့ Laptop တွေကိုသုံးဆွဲသူတွေအနေနဲ့ခြေစိတ်တို့၊ကုန်တိုင်းတို့၊စားသောက်ဆိုင်တို့၊ Coffee ဆိုင်တို့မှာအခမဲ့ပေးထားတဲ့ Wi-Fi ကိုအသုံးပြုမယ်ဆိုရင်အထူးပဲသတိထားတင်ပါတယ်
။ဟုတ်ပါတယ်။ခင်ဗျားဤပညာတွေကလူတွေရဲ့နေတူဝနေထိုင်လုပ်ကံရတာတွေကိုအရင်ဆုံးကတည်းကပိုပြီးအဆင်ပြေပြေဖြစ်အောင်လုပ်ပေးနိုင်တယ်လို့မတမာသူတွေကလည်းအန်ဒီရပေးနိုင်တဲ့အားနည်းချက်တွေကလည်းအများလိုလိုရှိနေတာမို့မပြတ်တတိရှိနေတင်ပါတယ်ရှင်
။ကွန်ပျူတာဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်အသစ်ထွက်လာပြီးတိုက်ခိုက်ခံရပြီးမှအဲ့ဒီဗိုင်းရပ်စ်ကိုနှိမ်နင်းနိုင်တဲ့အန်တီဗိုင်းရပ်စ်ကိုထုတ်လို့ရတာမို့ကိုယ်ကိုယ်တိုင်ရဲ့အသိတတိနဲ့ကအန်ရယ်ကိုချုပ်တင်ကာကွယ်နိုင်မှာဖြစ်ကြပါမယ်။